တော်ရရှိမှာခင်ဗျာအဖဖျားရှင်ရဲ့အမှုတော်ကိုဆောင်ရတဲ့ဥဆောင်သူယေဘုရောဟိတ်လူသားအပေါင်းကိုအဖဖျားရှင်ရဲ့ရှေ့တော်မောက်စီတိုးဝင်ချဉ်းကပ်နိုင်ဖို့ရန်အတွက်တန်ရှင်းသောဝတ်ကိုပြုပေးရသူအပြစ်ဖျားဝတ်ကိုဥဆောင်ရသူအပြစ်ဖျားဝတ်နဲ့ယစ်ပူဇော်ရာတဲတော်ဗိမာန်တော်ရဲ့တာဝန်ဝတ်တရားတွေကိုဥဆောင်ရသူယေဘုရောဟိတ်မင်းကြီးအဲ့ဒီလောက်အထိအဆင့်မြင့်မားလာတဲ့ပုဂ္ဂိုလ်ကြီးလဲအပြစ်မကင်ဖြစ်ရတဲ့အကြောင်းဒီကနေ့တင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှဖြစ်တဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့တမောင်းကျမ်းမိုင်းတွေကဇာခရိအနာဂတိကျမ်းအခန်းကြီး3အခန်းငယ်3ကနေအခန်းငယ်5အထိမှတွေ့ရမှာဖြစ်ပါတယ်။အဲဒီလိုလူအဖွဲ့အစည်းနဲ့အဖဖျားရှင်ဟာဘယ်နည်းနဲ့မှမထိုက်တန်ဘူးဆိုတာထင်ရှားပေမဲ့လို့လည်းအဖဖျားရှင်ဟာတန်ရှင်းစေတော်မူနိုင်တယ်ဆိုတာတွေ့ရမယ်ဇာခရိအနာဂတိကျမ်းအခန်းကြီး3အခန်းငယ်3ကနေအခန်းငယ်5အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါဗျ
။ယေဘုရောဟိတ်မင်းယောရှုသည်ထာဝရဘုရား၏ကောင်းကင်တမန်ရှေ့၌ရပ်နေသည်ကို၎င်းစာရန်သည်ရံပက်ပြုတ်၍သူ၏လက်ရာဘက်၌ရပ်နေသည်ကို၎င်းငါအာပြတော်မူ၏။ထာဝရဘုရား၏ကောင်းကင်တမန်ကလည်း"အိုးစာရန်ထာဝရဘုရားသည်သင်ကိုဆုံးမတော်မူပါစေသော။ယေရုရှလင်မြို့ကိုရွေးချယ်ပြီးသောထာဝရဘုရားသည်သင်ကိုဆုံးမတော်မူပါစေသော။"ဤသူသည်မိတဲ့ကနှုတ်သောထင်းစဖြစ်သည်မဟုတ်လောဟုစာရန်အားဆို၏။တင်သီရသောတမန်ကျမ်းရဲ့တော်တတ်ရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။ဇာခရိအနာဂတိကျမ်းအခန်းကြီး3ဟာဖြင့်အထက်ပါအတိုင်းပနာမသင်ခန်းစာတစ်ခုကိုအစပြုပေးခဲ့ပါပြီ။ဇာခရိပရောဖက်ကြီးအနေနဲ့ရှေဘတ်လ24ရက်နေ့ဆိုတဲ့920ခုနှစ် BC အချိန်ကာလညတညမှာစတင်ခန်းစာရယူခဲ့ရတဲ့ယူပါယုံတွေဟာအနက်နံပါတ်စဉ်9မြောက်သောယူပါယုံရဲ့အဖွင့်ဤတန်းပဲလို့အဲ့ဒီပြီးခဲ့တဲ့သင်ခန်းစာကိုကျွန်တော်တို့သတ်မှတ်ကြရမှာဖြစ်ပါတယ်။အဲ့ဒီယူပါယုံတဲမှာတော့ယူပါယုံခန်းစားရအချိန်တဲမှာပဲအမှန်တကယ်အသက်ရှိထင်ရှားရှိနေပြီးတော့လူမျိုးတော်ဣသရေလအပေါင်းတို့ရဲ့ယေဘုရောဟိတ်မင်းတာဝန်ကိုထမ်းဆောင်နေရသူယောရှုဆိုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီယူပါယုံတဲမှာရှင်သန်လျက်ပါဝင်ခဲ့ရတယ်။ယောရှုဟာထာဝရဘုရား၏ကောင်းကင်တမန်ကြီးဟုသောကေတင်ရှင်သခင်ရှေ့မှရပ်တန့်နေရခြင်းဖြစ်တယ်။ယောရှုရဲ့လက်ရာဘက်မှရပ်တန့်နေပြန်တာကတော့ယောရှုဘာလုပ်လို့ရံပက်ပြုတ်ပြီးတော့အပြစ်တင်နေသူစာရန်မနတ်ဆိုတာကိုတွေ့ရခြင်းပဲဆိုတာကိုအဲ့ဒီယူပါယုံမှဆန်းဆန်းပြားပြားကျွန်တော်ခန်းစားထိတွေ့နားလည်ခဲ့ရပါတယ်။ဟုတ်ပါတယ်။ထူးထူးဆန်းဆန်းအဖြစ်ကြားနာခဲ့ရတာကတော့ထာဝရဘုရား၏ကောင်းကင်တမန်ကြီးဟုသောကေတင်ရှင်၏ကိုစားပြုရုပ်တရံဟာဒီစာရန်ကိုဒေါသတကြီးအပြစ်တင်ပြီးတော့ကြမ်းကြမ်းတန်တန်ကြီးဆက်ဆံတာမျိုးအရှင်မရှိအေးအေးဆေးဆေးပဲစကားပြောတယ်အင်မတန်သွေးအေးအေးနဲ့သာလျှင်ပြောစရာရှိတာကိုပြောတယ်ဆိုတာကိုတွေ့ကြရခြင်းဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အိုစာရန်ဖျားသခင်တင့်ကိုဆုံးမပါစေယေရုရှလင်မြို့ကြီးကိုရွေးချယ်ထားတဲ့ဖျားသခင်တင့်ကိုဆုံးမပါစေတဲ့မိတ်ဆွေအပေါင်းတို့အထက်ပါအံဩပွေရအချက်တို့နဲ့ပတ်သက်ပြီးတော့စာရန်ဆိုတဲ့တတ္တဝါဟာအဖဖျားသခင်ရဲ့အဖန်ဆင်းခံကောင်းကင်တမန်ဘဝကနေပြီးတော့အဖဖျားသခင်ကိုခြေစုံကံပြီးတော့ဖောက်ပြန်သွားခဲ့တဲ့မာနမင်းပဲအဖထာဝရမြတ်စွာဘုရားသခင်ဟာသူ့ကိုမိမိဖန်ဆင်းထားသောတတ္တဝါတစ်ခုအဖြစ်နဲ့သက်ညာစွာနဲ့နေရာပေးတဲ့အခါတွေ့ကိုအချိန်ချင်းတွေ့နိုင်တယ်ဟေရှာယအနာဂတ်ကျမ်းအရာဆိုရင်သူ့ကိုနတ်နဲ့သာမိုးသောကျဲဆိုပြီးတော့တောင်းမှခေါ်ပေါ်သုံးဆွဲတာကိုကျွန်တော်တို့တွေ့ကြရပါတယ်သူကိုတခါကောင်းကင်တမန်မင်းမိခေလကိုရင်ဟာလေအခုထာဝရဘုရား၏ကောင်းကင်တမန်ဆိုတဲ့သခင်ကိုစားပြုကောင်းကင်တမန်ကြီးလိုပဲကဲ့ရဲ့စွာသောအပြစ်တင်ခြင်းကိုမပြုသင်ကိုထာဝရဘုရားဆုံးမတော်မူပါစေသောလို့သာလျှင်ပြောခဲ့သေးတယ်ဆိုတဲ့အချက်တွေနဲ့ကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာမှာအသေးစိတ်ရှင်းလင်းတင်ပြပေးခဲ့ပြီးပါပြီမိတ်ဆွေတို့တတ်ရှင်အပေါင်းတို့ယေရုရှလင်မြို့တော်ကိုရွေးချယ်ပြီးသောသခင်သည်သင်ကိုဆုံးမပါစေသောလို့ပြောလိုက်တဲ့အဖဖျားသခင်ရဲ့ကောင်းကင်တမန်ထံကဆိုစကားအရဆိုရင်ကျွန်တော်တို့ဘယ်လိုအတိတ်ပဲသဘောပေါက်နိုင်ပါသလဲယေရုရှလင်မြို့တော်ကြီးကိုစာရမဏတ်ဟာဖောက်ပြန်အောင်ဖျက်ဆီးပစ်နေတယ်ညှဉ်းညူးအောင်ကြံဆောင်နေတယ်အဆုံးစွန်အချင်းဒီမြို့တော်ကိုဖျားသခင်မရွေးချယ်နိုင်အောင်အကယ်၍ရွေးချယ်ထားခဲ့သည်ရှိတော့ဒီမြို့တော်ကြီးဟာကြက်တည်းမယုတ်ယုတ်အောင်လုပ်နေတယ်ကောင်းကြီးမင်္ဂလာနဲ့မထိုက်တန်အောင်မခံစားရအောင်နှောက်ရဖျက်ဆီးနေတယ်စသည်ဖြင့်ကျွန်တော်တို့အဖြေတွေထုတ်ခဲ့ကြပါတယ်တနည်းအားဖြင့်ကတော့ယောရှုကိုနှောက်ရဖြစ်စည်းခြင်းဟာသာမညာယေရုရှလင်မြို့တော်ကိုအဖဖျားသခင်ရွေးကောက်တော်မူခြင်းအတွေ့အပြစ်မသင့်သင့်အောင်ဝင်ရောက်မှွေနှောက်နေတာသာဖြစ်ရမယ်လို့ကျွန်တော်တို့တွက်ဆခဲ့ကြတယ်ပြီးတဲ့နောက်မှာမှဤသူသည် မိတဲ့ကနှုတ်တော်ထင်းစဖြစ်သည်မဟုတ်လောဟုစာရန်အာဆို၏ဆိုတဲ့အချက်ကိုဇာခရီဆက်ပြီးဖော်ပြတာတွေ့ရတဲ့အချိန်အပြစ်ဒုစရိုက်အမျိုးမျိုးတို့ကြောင့်ယေရုရှလင်လူအဖွဲ့အစည်းကြီးကိုမိဖို့တဲ့ကထင်းစာဆိုပြီးတော့နှိုင်းရှင်ဖော်ပြခဲ့တဲ့အတိတ်ကာလအနာဂတ်များတို့နဲ့ရှင်တွဲပြီးတော့အခုအဖဖျားသခင်ရဲ့ဇာခရီမှလာသောနှုတ်ကပတ်တော်ဟာဖြင့်အပြစ်သင်လူအဖွဲ့အစည်းလည်းဖြစ်မြို့တော်ကြီးလည်းဖြစ်တဲ့ယေရုရှလင်မြို့တော်ကြီးကိုအဖဖျားသခင်ပြစ်ပင်မထားနိုင်ဘူး။စာရမဏတ်ကိုဒီမြို့ကြီးကိုအောင်မြင်လွှမ်းမိုးခွင့်အရှင်းမပေးနိုင်ဘူးဆိုတာကိုဖော်ပြနေခြင်းဖြစ်တယ်ဆိုတာကိုကျွန်တော်အလေးအနက်တင်ပြပေးခဲ့ပြီးဖြစ်ပါတယ်။မိတ်ဆွေတို့တရှင်အပေါင်းတို့ဒီကနေ့ထပ်မံမြင်တွေ့ရမယ့်နောက်ထပ်သင်ခန်းစာတွေကတော့အဲ့ဒီလိုနဲ့နဲ့တဲ့အထက်သင်ခန်းစာတွေနဲ့ပဲဆက်လက်ဆက်နွယ်သွားရမှာဖြစ်တယ်ဆိုတာကိုမိတ်ဆွေတို့အခုလိုဆက်လက်ကြားနာကြရပါလိမ့်မယ်။ဇာခရီအနာဂတ်ကျမ်းအခန်းကြီး3အငယ်လေးယောရှုသည်ညစ်ညူးသောအဝတ်ကိုဝတ်လျက်ကောင်းငင်တမန်ရှိမှရပ်နေသည်ဖြစ်၍ကောင်းငင်တမန်ကညစ်ညူးသောအဝတ်ကိုချွတ်ပယ်ကြလို့မိမိရှိမှရပ်နေသောအခြားသူတို့အားဆို၏ယောရှုအားလည်းသင့်အပြစ်ကိုငါဖြေရှင်းပြီးတင့်တယ်သောအဝတ်ကိုဝတ်စေမည်ဟုဆို၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့ယောရှုဆိုတဲ့ယူပါယုံတဲ့ကယစ်ပရောဟိတ်မင်းဟာညစ်ညူးသောအဝတ်ကိုဝတ်လျက်ထဝရဖျားကြီးကောင်းကင်တမန်ရှိမှရက်တန့်နေခြင်းဖြစ်တယ်ဆိုတာကိုကျွန်တော်တို့တွေ့ကြရပါပြီ။ဘလောက်အံ့ဩဖို့ကောင်းတယ်လေ။ကျွန်လောင်းရိတ်ကနေလွတ်မြောက်ခွင့်ပေးတယ်။ကိုယ်တိုင်းပြည်ကိုကိုယ်ပြန်လာစေဖို့ကြိုးစားပြုတယ်။ဘဝသစ်ကိုထူထောင်စေရန်ကောင်းကြီးပေးတယ်။မိမိတို့ရဲ့ဘဝကိုကျွန်စောနံရအရက်ကနေအသစ်ပြုတ်ပြင်ခြင်းရှိဖို့ရန်ဆုံးပါတယ်။မြို့တော်ကိုပြန်လဲတိဆောက်ပြီးတော့ဗိမာန်တော်ကြီးကိုအသစ်ပြုတ်ပြင်ကြပါဆိုလို့အတိတ်ကာလဘဝဟောင်းရဲ့ဝိယုံဆွာတွေကိုသူတို့လဲလှယ်ခဲ့ကြပြီးပြီ။ဒါမဲ့အဖအီးအမှုတော်ကိုဆောင်ရတဲ့ဥဆောင်သူယေဘရဟိတ်လူသားအပေါင်းတို့ကိုအဖဖျားသခင်ရှေ့တော်စီတိုးဝင်နိုင်ဖို့ရန်အတွက်တန့်ရှင်းခြင်းဝတ်ကိုပြုပေးရသူအပြစ်ဖြေရာဝတ်ကိုဥဆောင်ရသူအပြစ်ဖြေရာဝတ်နဲ့ယစ်ပူဇော်မှုဆံရတဲတော်ရဲ့ဗိမာန်တော်ရဲ့တာဝန်ဝတ္တရားတွေကိုဥဆောင်ရသူယေဘရဟိတ်မင်းကြီးအဲ့ဒီအဆင့်မျိုးယေဘရဟိတ်ကြီးကိုယ်တိုင်ဟာအပြစ်မကင်းဘူးဖြစ်နေတယ်တဲ့ညှဉ်းညူးနေတယ်တဲ့တွားရလို့မဆိုနိုင်ဘူးလားဒါဟာအဖဖျားသခင်နဲ့လူအဖွဲ့အစည်းဟာဘယ်နည်းနဲ့မှမထိုက်တန်နိုင်ဘူးဆိုတဲ့သဘောတရားကိုဖော်ပြတယ်။အထူးသဖြင့်အခုအချိန်မှာဣသရေလပြည်တော်ပြန်လူမျိုးတော်နဲ့အဖဖျားသခင်နဲ့ဟာမထိုက်မထန်ပြစ်နေပြီဆိုရကိုထာဝရဖျားကြီးကောင်းငင်တမန်ကနေပြီးတော့ကွက်ကွက်ကွင်းကွင်းကြီးဖော်ပြပေးလိုက်ခြင်းပဲ။မိတ်ဆွေအပေါင်းတို့အခုအပိုင်းနဲ့ပတ်သက်ပြီးတော့လေဇာခရီအနာဂတ်ကျမ်းတို့ရဲ့အလွန်ရှုပ်ထွေးပွေလီသောအပိုင်းများအဖြစ်ကျမ်းစာပညာရှင်တွေဓမ္မတုတေတီတွေဟာဘာသာပြန်ဆိုမှုအမျိုးမျိုးနဲ့စိတ်သဘောထားမတူညီမှုတွေဖြစ်ပေါ်နေတယ်ဆိုတာကိုကျွန်တော်တို့တွေ့မြင်ရပါတယ်။အမှန်ကတော့ဟက်ဂဲဆိုတဲ့ဇာခရီးရဲ့အရင်ပရောဖက်အမှုကိုစတင်ပြုခဲ့ရသူပရောဖက်ကြီးဟက်ဂဲရဲ့အနာဂတ်တွေကိုသာကျွန်တော်တို့ကြည်ကြည်ညက်ညက်သဘောပေါက်ခဲ့မယ်ဆိုရင်တော့အခုဇာခရီးတို့ရဲ့ပြဿနာဟာထူပြီးရှုပ်ထွေးခြင်းမရှိနိုင်ဘူးလို့ကျွန်တော်စိတ်ထဲမှာအောက်မေ့မိပါတယ်။အခုဆိုရင်မီးလောင်ကျွန်းထားတဲ့မီးပုံတဲကနေခင်းစားနဲ့တူတဲ့လူမျိုးတော်ကိုနှိုင်းစာထားတယ်။စာရန်တဲ့မင်းဒီမျိုးတော်နဲ့ဒီလူအဖွဲ့အစည်းကိုမနှောက်ရှက်ရဘူးလို့အဖဖျားသခင်ပြောထားတယ်။တနည်းအားဖြင့်အဖဖျားသခင်ရွေးကောက်ပါတယ်ဆိုရဟာထိုက်တန်ခြင်းရှိပြီဖြစ်စီမရှိပြီဖြစ်စီရွေးကောက်တာဟာရွေးကောက်တာပဲ။သူ့အလိုတော်နဲ့အကျံအစီတော်နဲ့အညီသူဟာခင်းစားပဲဖြစ်ဖြစ်မိသွေးတော်ကြီးပဲဖြစ်ဖြစ်ဘယ်လိုအမိုက်တရိုက်ကြီးပဲဖြစ်နေနေသူနှစ်သက်လို့သူရွေးကောက်တာကိုကျွန်တော်အနေနဲ့ခေါင်းညိတ်ထောက်ခံလိုက်ရုံကလွဲပြီးတော့ဘာဆိုဘာမှမတတ်နိုင်ဘူးလို့ပဲကျွန်တော်ပြတ်သားစွာနားလေသဘောပေါက်ဖို့လိုနေပါပြီ။ဟုတ်ပါတယ်။ဇာခရီးအနာဂတ်ကျမ်းတွေကိုအလေးအနက်ပြုတ်ပြီးတော့အနက်ဖွင့်တဲ့နေရာမှာပညာရှင်ကြီးဒေါက်တာမရီလ်အန်ဂါရဲ့ဖွင့်ဆိုချက်တွေကိုကျွန်တော်သင်သိရသောသမာကျမ်းဟာတလေးတစားကိုးကားဖော်ပြလေရှိပါတယ်။ပြီးခဲ့တဲ့အခန်းကြီး2ရဲ့ဏိဂုံးမှာဂျိုလေးချောင်းနဲ့လက်သမားဆရာ၄ဦးတို့ရဲ့ယူပါယုံများအကြောင်းကိုကျွန်တော်တို့တွေ့ရတဲ့အချိန်ကျွန်တော်တို့အနေနဲ့ဒေါက်တာအန်ဂါရဲ့စာအုပ်ကိုအများကြီးအကိုအကာပြုတ်ခဲ့ရတယ်ဆိုတာကိုမိတ်ဆွေတို့မှတ်မိကြမယ်လို့ထင်ပါတယ်ဒေါက်တာအန်ဂါရဲ့ယခုအပိုင်းဇာခရီးအနာဂတ်ကျမ်းအယူအဆကိုဖော်ပြရမယ်ဆိုရင်အကျွင့်မဲ့တန်ရှင်းခြင်းရှိတော်မူသောအဖဖျားသခင်ဟာအပြစ်နဲ့ဘယ်လို့မှမကင်းနိုင်ပါသောဣသရေလလူအဖွဲ့အစည်းကြီးကိုသူ့ရဲ့အမျိုးမျိုးသောယန္တူများလက်မှလွတ်မြောက်စေတော်မူတယ်သူတို့ရဲ့အမွေအမြေမှာပြန်လဲပို့ဆောင်ပေးတယ်။လူမျိုးတော်ဆိုတဲ့ဂုံအစရိကိုပြန်လဲအနှင်းတော်မူတယ်။ဘယ်လိုပဲဖြစ်ဖြစ်ကျေးဇူးကယူနာတော်အားဖြင့်ပြတ်သားခဲ့ပါသောအံ့ဩဖွယ်အမှုတို့အားဖြင့်ကောင်းကြီးမင်္ဂလာအမျိုးမျိုးကိုရယူခဲ့ရပါသောလူမျိုးတော်သည်အဖဖျားသခင်၏ဖြောက်မှတ်ဖန်ရှင်ခြင်းနှင့် ထိုက်တန်သည့်အဆင့်သို့ရောက်ပြီဟုဆိုနိုင်သောလူမျိုးတော်အဖြစ်သို့မရောက်နိုင်ခဲ့သေးတဲ့မရှင်းဘူးလားအဲ့ဒီဒေါက်တာအန်ဂါရဲ့အယူအဆကိုပဲဆက်လက်ပြီးတော့နက်နက်နဲနဲစဉ်းစားလိုက်မယ်ဆိုရင်အတိတ်ပဲပို့ပြီးတော့ပြေပြစ်အောင်ရှင်းလင်းဖွင့်ဆိုပေးနိုင်သူကတော့လီယိုပိုလ်ဆိုတဲ့စာရေးဆရာကြီးတစ်ယောက်ပဲဖြစ်ပါတယ်လီယိုပိုလ်ရဲ့အဆိုကတော့အခုလိုဖြစ်ကြောင်းပါဇာခရီအနာဂတ်ကျမ်းကဖော်ပြရထားတဲ့ယောရှုဆိုတဲ့ယစ်ပရောဟိတ်ဟာဝုတ်ဖြူစင်ကျင်တဲ့ယစ်ပရောဟိတ်အဝတ်ကိုဝတ်ထားတယ်ဆိုကြတဲ့ကလူမျိုးတော်တစ်ခုလုံးအတွက်အပြစ်ဖြေရာဝတ်ကိုပြုနေခြင်းဖြစ်ရလိမ့်မယ်ဗိမ္မာန်တော်ရဲ့ရစ်ပူဇော်ခြင်းဝတ်ကိုဣသရေလလူမျိုးတော်တစ်ခုလုံးတို့အတွက်ကိုစားပြုဆောင်ရွက်နေခြင်းဖြစ်ရမယ်။သူဟာလူမျိုးတော်တစ်ခုလုံးရဲ့အပြစ်တွေးကိုအဲ့ဒီအချိန်မှာကိုစားပြုဆောင်ယူထားခြင်းပဲဖြစ်တယ်လို့ကျွန်တော်တို့သတ်မှတ်ရမယ်။ဒါကြောင့်မလို့ယောရှုသည်ဣသရေလလူမျိုးတော်လူမျိုးတော်ဣသရေလသည်ယောရှုပင်ဖြစ်သည်။အထက်ကဤသူသည်မိတဲ့ကနှုတ်တော်ထင်းစားမဟုတ်လောဟုဆိုခဲ့သည့်နေရာမှာလေယောရှုကိုပြောသည်ဟုဆိုလျင်ဣသရေလလူမျိုးတော်တစ်ခုလုံးကိုပြောခြင်းနှင့်အတူတူပဲဖြစ်သည်တဲ့ရှင်းနေတာပါပဲမိတ်ဆွေအပေါင်းတို့ဒါ၄ကြောင့်လဲကျွန်တော်တို့ကြားနာခဲ့ရတဲ့ကောင်းငင်တမန်ရဲ့စကားဆက်တွေဟာလူမျိုးတော်တစ်ခုလုံးနဲ့အလိုလိုသက်ဆိုင်သွားပြီဆိုတာကိုဆက်ပြီးတော့ကြားနာရခြင်းပဲဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်အခန်းကြီး၃ရဲ့အငယ်၄ကိုတစ်ခေါက်ပြန်ပြီးတော့နားထောင်ကြည့်ပါယောရှုသည်ညစ်ညူးသောအဝတ်ကိုဝတ်လျက်ကောင်းငင်တမန်ရှေ့မှယက်နေပြီဖြစ်၍တဲ့တခါဆက်လိုက်ပြန်ပါလေကောင်းကင်တမန်ကညဉ့်ညူးသောအဝတ်ကိုချွတ်ပယ်ကြလို့ဟုမိမိရှေ့မှယက်နေသောအခြားသူတို့အားဆို၏ယောရှုအားလည်းသင့်အပြစ်ကိုငါဖြေရှင်းပြီးတင့်တယ်သောအဝတ်ကိုဝတ်စီမည်ဟုဆို၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဟဲ့ကဲအနာဂတ်တုန်းကကြားနာခဲ့ရပါသောဗျာဒိစကားတွေဟာလေအဲ့ဒီသဘောတရားအတိုင်းပဲဖြစ်ခဲ့တယ်ဆရာကမိတ်ဆွေတို့မှတ်မိနေကြမယ်လို့ကျွန်တော်ထင်ပါတယ်ဟဲ့ကဲနာဂတိကျမ်းရဲ့အခန်းကြီး1အငယ်15မှ19ကိုပြန်ပြီးတော့နားဆင်ကြည့်ပါ။ထာဝရဘုရား၏ဗိမာန်တော်၌ကြောက်တစ်ခုအပေါ်မှတစ်ခုကိုမတင်မီယခုနေ့မှစ၍အထက်အမှုကိုပြန်လည်ဆင်ကျင်ကြပါလော။ထိုကာလတွင်ဆံအတင်း20ထွက်ရသောစဘာဘုံတို့လူလာသောအခါ30ကိုသာရ၏။စပြည့်ရေအိုး50ကိုယူခြင်းဟာစပြည့်သီးနေရာကျင်းသို့လာသောအခါ20ကိုသာရ၏။သင်တို့လှုပ်ဆောင်သမျှတို့တွင်လေထိ၍အပင်သေးပြီအရင်ယို၍သေးပြီဖြင့်ငါသည်တန်ခတ်ခဲ့ပြီသို့တော်လေသင်တို့သည်ငါထံသို့ပြန်၍မလာကြဟုထာဝရဘုရားမိန့်တော်မူ၏ထာဝရဘုရား၏ဗိမ္မာန်တော်တိုက်မြင့်ကြ၍နဝမလ24ရက်နေ့ယခုနေ့မှစ၍ရှေ့သို့မျှော်ကြည့်ဆင်ခြင်ကြပါလော့ဆင်ခြင်ရမည်အကြောင်းအရာဟုမူကားဇပကြီး၌စပါးရှိသလောမရှိစပြစ်ပင်တင်ပေါ်တဖန်ပင်တလဲပင်တန်လွင်ပင်တို့သည်အသီးကိုမသီးကြသည်သို့တော်လေယနေ့မှစ၍သင်တို့ကိုငါကောင်းကြီးပေးမည်ဟုမိန့်တော်မူ၏တဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခမညာခက်ခက်ခဲခဲစဉ်းစားစရာတွေနဲ့ပြည့်နေနေတဲ့ဇာခရီအနာဂတ်အပေါင်းတို့ဟာနှုတ်ကပတ်တော်အဖြစ်လွယ်လွယ်ကူကူကလေးရယူစေသောကဲတင်တော်မူခြင်းကျေးဇူးတော်ကိုတော့တန်တရာကင်းမဲ့စွာနဲ့လူတိုင်းလူတိုင်းရယူခံစားဖို့များစွာလွယ်ကူစေတယ်လို့ကျေးဇူးတော်ကိုချီးမွမ်းရင်းနဲ့ကျွန်တော်တို့ခံယူမိပါတယ်ခရစ်တော်အဖြစ်ကျွန်တော်အပြစ်လူပေါင်းအဖွဲအစည်းကြီးတစ်ခုလုံးအပေါ်မှာချပေးခဲ့သောအပြစ်မှလွတ်မြောက်ခြင်းသတင်းကိုတော့မငင်းနိုင်အောင်ပဲထိတွေ့နေစေပြီလို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်တမန်တော်ကြီးရှင်ပေါလုမှတဆင့်ယောမဩဝါဒစာမှာဖော်ပြထားပြီးခဲ့တဲ့လူသားတို့၏အပြစ်ဘဝမှာအသက်သောဘဝသို့ကူးမြောက်ရကြောင်းအဆုံးအမတွေကိုကျွန်တော်ဘယ်လို့မှမေ့ထားဖို့မသင်ပါဘူးဒီကနေ့ဒီအချိန်မှာကျွန်တော်လေ့လာနေရတဲ့ပြဉ္ညတ်တိကျမ်းလို့ဆိုရမယ်အနာဂတ်တိကျမ်းအပေါင်းတို့ဟာကျွန်တော်အနေနဲ့အမှန်တကယ်ကိုယ်အင်ကိုယ်အားနဲ့အပြစ်တရားမှဘယ်လို့မှကင်းလွတ်နိုင်ခြင်းမရှိဘူးဆိုတာကိုဖော်ပြနေတယ်လို့ကယ်တင်ရှင်သခင်ခရစ်တော်သည်ဟူသောသားတော်ကယ်တင်ရှင်သခင်ခရစ်တော်ဤယေရှုတော်အပြစ်မှရွေးနှုတ်ဖို့ရန်ဖော်ပြခဲ့သောကားတိုင်းတရားစီကိုကျွန်တော်တို့ကိုလမ်းညွှန်ဖော်ပြပေးလျက်ရှိနေပါကြောင်းကိုကျွန်တော်တို့အထူးသတိရဖို့လိုပါ रे ယောမဩဝါဒစာအခန်းကြီး3အငယ်27မှ26အတွင်းမှာတမန်တော်ကြီးရှင်ပေါလုအနေနဲ့ယောမအသင်းတော်စီကိုဘယ်လိုအဆုံးအမပြုခဲ့တယ်ဩဝါဒပြုခဲ့တယ်ဆိုတာကိုမိတ်ဆွေတို့ပြန်ပြီးတော့နားဆင်ကြည့်စေချင်ပါ रे ယခုမူကားပြဉ္ညတ်တိကျမ်းနှင့်အနာဂတ်တိကျမ်းတို့သည်သက်သေခံသည်နှင့်အညီပညာတရားနှင့်မဆက်ဆိုင်သောဘုရားသခင်၏ဖြောက်မှတ်ခြင်းတရားသည်ဟုသောယေရှုခရစ်ကိုယုံကြည်ခြင်းအပြင်ယုံကြည်သောသူအပေါင်းတို့အဖို့ဖြစ်၍ထိုသူအပေါင်းတို့အပေါ်သို့ရောက်သောဘုရားသခင်၏ဖြောက်မှတ်ခြင်းတရားသည်ထင်ရှားခဲ့ပြီးခြားနာခြင်းအရှင်မရှိ အဘေเจ้าနီဟုမူကားလူအပေါင်းတို့သည်ဒုစရိုက်ကိုပြု၍ဘုရားသခင်ရှေ့တော်၌အသရိပြက်ကြပြီ။ယေရှုခရစ်ရွေးနှုတ်တော်မူသောအဖြစ်အဖိုးကိုမပေးဘဲဘုရားသခင်၏ကျေးဇူးတော်ကြောင့်ဖြောက်မတ်ရာသို့ရောက်ရကြ၏။ဘုရားသခင်သည်သီးခံတော်မူ၍လွန်ခဲ့ပြီသောဒုစရိုက်အပြစ်များကိုမှတ်တော်မမူရာတွင်ဖြောက်မတ်ခြင်းတရားတော်ကိုထင်ရှားစေခြင်းဟာ၎င်းယခုကာလ၌ဖြောက်မတ်ခြင်းတရားတော်ကိုထင်ရှားစေ၍ယေရှုကိုယုံကြည်သောသူတို့၏အပြစ်ကိုလွတ်တော်မူသောလေတရားသဖြင့်ပြုတော်မူခြင်းဟာ၎င်းယေရှုခရစ်အသွေးတော်ကိုယုံကြည်ခြင်းအပြင်ထိုခရစ်တော်ကိုအပြစ်ဖြေစရာအကြောင်းဖြစ်စေခြင်းဟာခံထားတော်မူပြီတဲ့ရှင်းနေတာပါပဲနော်မိဘတဲကဆွဲထုတ်လိုက်တဲ့မိစကြီးပဲဖြစ်ဖြစ်ကျွန်တော်ဆောင်းကပြောတဲ့အတိုင်းမိခွေတုံးကြီးမဲမဲနဲ့နဲ့ပဲဖြစ်ဖြစ်အဘယ်မြည်သောအမိုက်တရိုက်ကဲ့သို့ပဲဖြစ်ဖြစ်ဘလောက်ပဲအထက်ထက်ညစ်သေးနေနေအဖဖျားသခင်ဖန်ရှင်ခြင်းအခွင့်ကိုပေးနိုင်ပါ रे ဘယ်နည်းနဲ့ပေးခဲ့ပါသလဲသားတော်ကယ်တင်ရှင်သခင်ခရစ်တော်၏အသွေးတော်အဖြစ်စေကျော်၍စင်ကြယ်စေခြင်းအခွင့်ကိုပေးခြင်းအဲ့ဒီလိုအပြစ်မှားကင်းစင်ကြယ်စေခြင်းအဖြစ်ဖြောက်မှတ်ခြင်းအခွင့်ကိုရရှိစေ रे အဲ့ဒီဖြောက်မှတ်ခြင်းအခွင့်အဖြစ်ကောင်းကင်နိုင်ငံတော်နဲ့ထိုက်တန်သောလူသားဘဝကိုလူသားတိုင်းရရှိနိုင်ကြောင်းသတိရကြပါစို့မေဆွေအပေါင်းတို့အခုဇာခရိအနာဂတ်ကြီးကိုအခန်းကြီး3ရဲ့အစမှာကတည်းကယောရှုနှင့်စာရန်ကိုမြင်ပြန်ခြင်းဆိုပြီးတော့ကျွန်တော်ခေါင်းစဉ်ပြီးခဲ့ပါတယ်နော်အမှန်ကတော့အဲ့ဒီမြင်ကွင်းတဲမှာယောရှုနဲ့စာဒန်တို့ကြီးပဲမဟုတ်ပါဘူးအဖဖျားသခင်ကြီးကောင်းငင်တမန်ဖြစ်သောကယ်တင်ရှင်သခင်ခရစ်တော်ကိုပါဒီယူပါယုံတဲမှာဇာခရိမြင်ရခြင်းဖြစ်ပါတယ်ဟုတ်ပါတယ်ယစ်ပရောဟိတ်နှင့်ယောရှုသည်ထာဝရဖျားကြီးကောင်းငင်တမန်ရှေ့၌ရပ်နေသည်ကို၎င်းစာရန်သည်ရန်ပက်ပြွ၍သူဤလက်ရဘက်၌ရက်နေသည်ကို၎င်းငါအာပြတော်မူ၏တဲ့ရှင်းပါတယ်နော်ထာဝရဘုရား၏ကောင်းငင်တမန်ဖြစ်တော်မူသောကယ်တင်ရှင်သခင်ခရစ်တော်၏ယူပါယုံကိုပါဇာခရိမြင်ရခြင်းဒါပေမဲ့ကျွန်တော်ကတော့ယောရှုနှင့်စာတန်ကိုမြင်ပြန်ခြင်းလို့ပဲခေါင်းစဉ်ပြီးခဲ့ပါတယ်ဘာဖြစ်လဲဆိုတော့ယောရှုဒီဟုသောလူမျိုးတော်ရဲ့ယစ်ပရောဟိတ်နဲ့စာတန်ဒီဟုသောဓာတ်ပြတ်သွားတဲ့ကောင်းငင်တမန်ထုတ်ပြန်ပျက်စီးနေတဲ့ကောင်းငင်တမန်အဖဖျားသခင်ကညာညာတာတာကလေးနနဲ့သားမိုးတော့ကျဲဆိုပြီးပြောဆိုဆက်ဆံနေရတဲ့စာရန်မန်နတ်လူအတန်းအစားတွေကြားမှာကယ်တင်ရှင်သခင်ခရစ်တော်ရဲ့ရုပ်ဝါကိုကျွန်တော်တို့ကထည့်သွင်းဖို့မထိုက်တန်ဘူးဆိုပြီးတော့တမင်ထည့်မပြောခဲ့ခြင်းပဲဖြစ်ပါလေအမှန်ကတော့ဇာခရိရဲ့ယူပါယုံ၅ခုတို့မှာကယ်တင်ရှင်သခင်ခရစ်တော်ဤအရေးတရံတို့ဟာဒီယူပါယုံနဲ့ပါဆိုရင်၃ချိန်ပါဝင်ခဲ့ပြီဆိုတာကိုကျွန်တော်တို့တွေ့နေရပါပြီဟုတ်ပါတယ်အခန်းကြီး1မှာတုန်းကဆိုလို့ရှိရင်ညအခါမြင်ရသောယူပယုံဟူမူကားမြင်းဤကိုစီးသောလူတဦးသည်ချင်ရှား၍ဂျိုင်းတွင်ရှိသောမုရတုတော၌ရက်၏သူ့နောက်မှရှိသောဤသောမြင်းညိုသောမြင်းဖြူသောမြင်းတို့သည်ရှိကြ၏ဆိုပြီးတော့တွေ့ရပါတယ်မြင်းဤကိုစီးသောလူချင်ရှား၍ဂျိုင်းတွင်ရှိသောမုရတုတော၌ရက်နေသောသူဆရာဟာကယ်တင်ရှင်သခင်ခရစ်တော်ကိုဖော်ပြခြင်းပါတခါအဲ့ဒီတိုင်းမှာပဲဇာခရိအနာဂတိကျမ်းအခန်းကြီး2ရဲ့အစမှာကြတော့တဖန်ငါမျောကြည့်၍တိုင်းစရာကျိုးကိုကင်သောလူတဦးကိုမြင်လျင်တဲ့အဲ့ဒါဟာလေကယ်တင်ရှင်သခင်ခရစ်တော်ဒီဟုသောအဖဖျားသခင်ဤကောင်းငင်တမန်သားဖြစ်ပါလေမိတ်ဆွေအပေါင်းတို့အခုအချိန်မှာတော့သုံးချိန်မြောက်အောင်ကယ်တင်ရှင်သခင်ခရစ်တော်ပါဝင်သောယူပါယုံ၅ခုကိုတွေ့ခဲ့ရပါပြီအခုကျွန်တော်တို့နောက်ဆုံးလေ့လာနေပါသော၅ခုမြောက်တနည်းအားဖြင့်ပြင်စမမြောက်ယူပါယုံမှာကယ်တင်ရှင်သခင်ခရစ်တော်ဤရုပ်ဝါရှိမှောက်မှာပဲယောရှုကိုနောက်ထပ်ဘယ်လိုဆက်ပြီးတော့တွေ့ရအောင်မယ်ဆိုတာကိုဆက်လက်လေ့လာကြည့်ကြပါအောင်စို့ဇာခရိအနာဂတ်ကျမ်းအခန်းကြီး3အငယ်5ငါကလည်းစင်ကြယ်သောဘောင်းကိုသူဤကောင်းပေါ်မှာတင်ကြစေဟုဆိုသည့်အတိုင်းစင်ကြယ်သောဘောင်းကိုသူဤကောင်းပေါ်မှာတင်၍အဝတ်ကိုဝတ်စေကြ၏ထာဝရဖျားဤကောင်းငင်တမန်သည်လေအနာမှာရက်နေ၏ကဲအဖဖျားသခင်ရှေ့တော်ကိုတိုးဝင်ချင်းကပ်ဖို့ရန်အတွက်ဝတ်ဖြူစင်ကြယ်ဝတ်ထားပါれဆိုတဲ့ယောရှုဟာပထမပိုင်းမှာတော့အတော်ကြီးစမတ်ကြကြရှိခဲ့လိမ့်မယ်လို့ထင်စရာရှိတယ်သူကိုယ်သူလည်းတသသာကလေးနဲ့ပေါ့အဲ့ဒီဝိယုံကြီးကြီးဟာအလွန်ဖြူစင်ခဲ့လိမ့်မယ်သူဟာဖြစ်နိုင်ရင်ရေမွှေးတွေပါတယ်တောင်မှလည်းဆိုးကောင်းဆိုးထားခဲ့မှအဖေချပါပဲဒါပေမဲ့မင်းဝတ်ယုံတွေဟာညစ်ပတ်နေတယ်လို့လည်းပြောလိုက်ရောသူ့ဖာသာသူဘလောက်ဖြူနေနေဖွေးနေနေမှွေးနေနေကြိုက်နေနေအကုန်လုံးရစရာမရှိတော့ဘူးပွားတာပဲအဲ့ဒီလိုအရှိတရားကိုမသိဘဲနဲ့ကိုယ့်ဖာသာကိုအဟုတ်မှတ်နေတဲ့ယောရှုကိုတင်မကသေးပါဘူးနော် နောက်ထပ်ယောရှုကိုပဲကိုစားပြုလာတဲ့အခြားဣသရေလအသေးစားကလေးတွေဟာလေနောက်ထပ်ငေါက်တဲ့နဲ့အဲ့ဒီယူပါယုံတဲ့မှာပေါ်ထွက်လာတဲ့ဆိုတဲ့လက္ခဏာကိုအထက်မှာကျွန်တော်တို့တွေ့ကြရပါပြီ။ဟုတ်ပါတယ်။ဒါပေမဲ့အဲ့ဒီအပိုင်းတွေမှာတော့ကျွန်တော်တို့သိက္ကိုရှည်သွားမှာဆိုတဲ့အတွက်ကြောင့်ဒီအကြောင်းတွေကိုအသေးစိတ်ကျွန်တော်အနေနဲ့ထည့်မပြောခဲ့သေးပါဘူး။ဆက်ဆက်မှုရှိအောင်လို့အခုအပိုင်းကျမှပဲကျွန်တော်ထည့်သွင်းပေးရစီ။မှန်ပါတယ်။အငယ်လေးမှာတုန်းကပါခဲ့ပါပြီညဉ့်ညူးသောအဖို့ကိုချွတ်ပေကြလောဟုမိမိရှေ့မှာရက်နေသောအခြားသူတို့ကိုလည်းဆို၏ဆိုပြီးတော့အဲ့ဒီအငယ်လေးမှာတွေ့ကြရပြီမဟုတ်ဘူးလားပြီးတော့မှတခါယောရှုသင်အပြစ်ကိုငါဖြေရှင်းပြီတင့်တယ်သောအဖို့ကိုဝတ်စေမည်ဟုဆို၏တဲ့မိတ်ဆွေတို့တရှင်အပေါင်းတို့တနည်းအားဖြင့်ဖော်ပြရမယ်ဆိုရင်တော့ရှေ့ရင်းစွဲဝတ်ယုံကြီးကိုယူပါယုံတဲ့မှာပဲသူများမမြင်အောင်ငုတ်တုတ်ကလေးထိုင်။ရိုင်ပတ်တိပါရီကာပြတော့ချက်ချင်းလဲတာမျိုးအရှင်မဟုတ်ပါဘူး။ဘလောက်ညင်ညူးညူးအဖဖျားသခင်အမိန့်တော်နဲ့တန်ရှင်းစီဆိုပြီးတော့စေတလုံးနဲ့တင်တန်ရှင်းခြင်းဖြစ်သွားရတာပဲလို့ကျွန်တော်တို့ခံယူနိုင်ပါ रे ။ဟုတ်ပါ रे ။အဲ့ဒီလိုတန်ရှင်းစင်ကြယ်ခြင်းအဖြစ်ကိုရောက်သွားပြီဆိုတော့မှပဲဘောင်းတုတ်ပါမလာပြန်ဘူးဆိုတာကိုဆက်ပြီးတော့ကျွန်တော်တို့လေ့လာတွေ့ရှိရပြန်ပြီ။ဒါကြောင့်မလို့နှုတ်ကပတ်တော်ကဖော်ပြလိုက်တယ်အငယ်ငါအရာငါကလေစင်ကြဲသောဘောင်းကိုသူဤကောင်းမှတင်၍အဝတ်ကိုဝတ်စီကြ၏တဲ့မိတ်ဆွေအပေါင်းတို့ပျောက်သောသားကိုသူရဲ့ဖခင်ကြီးအဝတ်လဲတုံးကလူအသစ်သောအဝတ်တွေနဲ့ဆင်မြန်းတာမျိုးဖြစ်ချင်ရင်ဖြစ်နိုင်ပါ रे အထူးသဖြင့်ကတော့နောက်ထပ်မြတ်သောဝတ်ယုံကိုအထက်မှဆင်မြန်းခြင်းလို့ပဲကျွန်တော်တို့ယူဆပါ रे အဲ့ဒီဝတ်ယုံကတော့တခြားမဟုတ်ပါဘူးဖြောင့်မတ်ခြင်းတရားဆိုတဲ့ဝတ်ယုံပါကောင်းပေါ်ကဘောင်းတုတ်ကတော့ထာဝရဘုရားအသန့်ရှင်းခြင်းဆိုတဲ့သင်ချင်တဲ့အတူဆင်မြန်းရမယ်ဘောင်းတုတ်ပဲဖြစ်ရမှာအသေးချာဖြစ်ပါတယ်။ဘာဖြစ်လဲဆိုတော့ပြညတ်တော်ကာလရဲ့အစဉ်အလာအရယစ်ပရောဟိတ်မင်းများဆင်မြန်းရတဲ့ဘောင်းတုတ်အကြောင်းကိုထွမြောက်ရာကျမ်းအရကျွန်တော်တို့အကိုအကပြနိုင်ပါတယ်။ထွမြောက်ရာကျမ်းအခန်းကြီး29အငယ်36မှ39ကိုအရင်ကြည့်ပါရွှေစင်သင်္ချစ်ကိုလည်းလှုပ်၍တစိုက်ပေါ်မှအက္ခရာတင်တကယ်သို့ထာဝရဘုရားအားသန့်ရှင်းခြင်းဟုအက္ခရာတင်၍ပြာသောကျိုးနှင့်ဘောင်းရှိ၌ချီထားရမည်။အာယုန်သည်ထိုသင်္ချစ်ကိုနှဖူး၌ဆင်သဖြင့်ဣသရေလအမျိုးသားတို့၏သန့်ရှင်းသောအလှူဒါနနှင့်ဆံ၍သန့်ရှင်းစေသမျှသောအရာတို့၌ပါသောအပြစ်ကိုဆောင်ရမည်။သူတို့သည်ထာဝရဘုရား၏စိတ်တော်နှင့်တွေ့ခြင်းဟာအာယုန်၏နှဖူး၌အစဉ်ဆင်ရမည်။ပိတ်ချောအင်ဂျီကိုလည်းလှုပ်၍ခြေလှယ်ရမည်။ဘောင်းကိုလည်းပိတ်ချောနှင့်လှုပ်ရမည်။ကပန်းကိုလည်းခြေလှယ်သောအလုပ်နှင့်ပြီးစေရမည်။မိတ်ဆွေအပေါင်းတို့ဘောင်းစရာဟာကျွန်တော်ဗမာအများစုနားလည်တဲ့ခေါင်းပေါင်းကိုဆိုလိုခြင်းပါ။မိတ်ဆွေအပေါင်းတို့အခုဇာခရီခန်းစားနေရပါသောဗျာဒိတ်ယူပါယုံအပေါင်းတို့ဟာဇာခရီဟေဂဲတို့ရဲ့ပြည်တော်ပြန်လူမျိုးတော်တို့ရဲ့အချိန်ကာလမှာအဖဖျားသခင်လူမျိုးတို့အပေါ်မှာပြုစုတော်မူသောကျေးဇူးတော်အတိတ်သမိုင်းရောင်ပြန်ပေလို့ကျွန်တော်ဆိုခြင်းတလို့နောက်ဆုံးသောကတ်ကာလရဲ့ဗျာဒိတ်များအဖြစ်လဲကျွန်တော်ခံယူနိုင်ပါ रे ဟုတ်ပါ रे ဒီလူမျိုးတော်နဲ့ပတ်သက်တဲ့အလွန်အလွန်ရှေးကြတဲ့ပြည့်ညတ်တော်ကာလအစဦးမှကလေးကမင်းတို့ကိုမင်းစည်းစိမ်ရှိသောယစ်ပရောဟိတ်မင်းမျိုးတန်ရှင်းသောလူမျိုးများဖြစ်ဖို့ရန်အတွက်ငါရာထားပါသည်ဆိုတဲ့ဂတိတော်ကိုအဖဖျားသခင်ဖော်ပြပေးခဲ့ပါ रे ဒါကိုလေတောလဲ့ရာကျမ်းအခန်းကြီး19အငယ်9နဲ့6တို့ကိုပြန်ကြည့်ရင်အဖပြုတော်မူခဲ့သောဗရိညင်ဟာအခိုင်အမာတည်ရှိခဲ့ပြီဆိုတာကိုပြန်လည်စဉ်းစားဖို့လိုအပ်လာပါတယ်။ငါသည်ဧဂုတ်ထုလူတို့၌ပြုသောအကြောင်းသင်တို့ကိုရွှေလင်းဒအတောင်ဖြင့်ထမ်း၍ကိုဖို့သိမ့်ယူသောအကြောင်းကိုသင်တို့သည်သိမြင်ရကြပြီ။ထို့ကြောင့်ယခုတွင်သင်တို့သည်ငါစကားကိုအမှန်နားထောင်၍ငါဗရိညင်ကိုစောင့်ရှောက်ခြင်းအချာသောလူမျိုးတကားတို့တဲ့သင်တို့သည်ငါပိုင်တိုက်သောဗန္တာတော်ဖြစ်ရကြလိမ့်မည်။မြေကြီးရှိသမျှသည်ငါ၏ဥစ္စာဖြစ်၏။သင်တို့သည်လည်းမင်းစည်းစိမ်ရှိသောယစ်ပရောဟိတ်မျိုး။တန်ရှင်သောလူမျိုးဖြစ်ရကြလိမ့်မည်ဟုသောအမိန့်တော်ကိုဣသရေလအမျိုးသားတို့အားဆင့်ဆိုလော့ဟုမိန့်တော်မူ၏။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာ။အဲ့ဒီလိုမိမိ၏ဗန္တာတော်အဖြစ်သိမ့်စီးလိုတဲ့လူမျိုးမိမိရွေးကောက်တော်မူသောပရောဟိတ်မင်းမျိုးကဲ့သို့တန်ရှင်းစေလိုသောလူမျိုးရဲ့အတိတ်သမိုင်းတလျှောက်လုံးမှာအဖဖျားသခင်ဟာကောင်းကြီးမင်္ဂလာအမျိုးမျိုးကိုပေးသနာခဲ့ပါပြီ။ဒီသူပြုတဲ့ဗရိညင်တဲမှာချွင်းချက်အဖြစ်နဲ့ငါစကားကိုနားထောင်ရမည်ဆိုတဲ့အချက်ရှိနေတာကိုတော့ကျွန်တော်ဘယ်လို့မှမေ့ထားလို့မရနိုင်ပါဘူး။အဲ့ဒီလိုငါစကားကိုနားထောင်တနည်းအားဖြင့်ငါအလိုတော်ကိုလိုက်လျှောက်ငါဗရိညင်တို့ကိုစောင့်ရှောက်ဆိုတဲ့အဖဖျားသခင်ချထားတဲ့ချွင်းချက်ကိုဒီလူမျိုးတော်ဟာ လိုက်ပါဖြည့်စည်းနိုင်ခဲ့စွန်းဘယ်သမိုင်းအကွေမှမှအပြည့်အဝမရှိခဲ့ပါဘူးမှန်ပါတယ်မိတ်ဆွေအပေါင်းတို့အလွန်အလွန်ပြည်ပြင်းလှတဲ့ဒီပရိညင်နဲ့ဒီဂရိတော်တို့ဟာအပြည့်သမိုင်းစစ်သမိုင်းတို့မကုံမချင်းဘယ်သောအခါမှပြည့်စုံအောင်မှမဟုတ်တဲ့အကြောင်းကိုဇာခရီဖော်ပြလိုက်တဲ့အနာဂတ်သမိုင်းကျွန်တော်ယုံကြည်သူအသင်းတော်များရှင်သန်လျက်ရှိနေရတဲ့ကမ္ဘာသမိုင်းရဲ့မျက်နှာစာအသီးသီးမှဖြစ်စဉ်အပေါင်းတို့ဟာအစဉ်တစိုက်ကျွန်တော်ကိုလက်ညှိုးထိုး၍သွန်သင်ပေးလျက်ရှိနေကြောင်းပ
ါဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်တရတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကြားမိုက်တဲ့ကဇာခရီအနာဂတ်တိချန်းအခန်းကြီး3အခန်းငယ်6ကနေအခန်းငယ်10အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်